OIC ဖွဲ့ဝင်တချို့ဒီကနေ့နေပြည်တော်ကိုရောက်နေပြီဆိုတော့ဘလို့အစီအစဉ်တွေနဲ့ဘလို့ခီးစဉ်တွေနဲ့နောက်ဘသူတွေနဲ့တွေ့ဆုံဆွေးနွေးဖို့စီစဉ်ထားပါပြီလဲရှင
်။ OIC ဖွဲ့ကတော့ဒီနေ့မနေ့မှရန်ကုန်ကိုရောက်ပါတယ်။ရန်ကုန်က20ခုနေပြည်တော်ရောက်ပါတယ်။ဒီကနေ့တော့နေပြည်တော်မှာပဲရှိပါတယ်။အဲဒါတမန်ကြီးတွေတွေ့ဆုံဖို့စီစဉ်တော့မရှိပါဘူးဗျ။ဒါမဲ့ကျွန်တော်ရခိုင်ပြည်နယ်တည်ငြိမ်အေဂျင့်ကြီးနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းဘဟုကော်မတီဝင်ပြည်ထောင်စုဝန်ကြီးတွေနဲ့သူတွေ့ဖို့ရှိပါတယ်။မနေ့ကမှနောက်တစ်ခါဒီဘွားဖြစ်တော့ကျွန်တော်ပြည်သူတို့တော့မျိုးသားတို့တော့ကိုယ်စလေများနေလေတွေ့ဆုံမှုစီစဉ်ထားတာရှိပါတယ်။နောက်အဆင်ပြေတဲ့နေ့မှာတော့ကျွန်တော်တို့ရခိုင်ဘက်ကိုသွားပြီးလေ့လာဖို့လည်းကျွန်တော်စီစဉ်နေပါတယ်
။ဟုတ်ကဲ့ရှင
်။တို့တော့လောက်ပဲရှိပါသေးတယ
်။ဟုတ်ကဲ့။ဦးရထုတ်ဒီ OIC အဖွဲ့ဘက်ကရောသူတို့ကဒီဘယ်သူတွေနဲ့တွေ့ကျင်တယ်ဘယ်အဖွဲ့အစည်းတွေနဲ့တွေ့ကျင်တယ်ဆိုပြီးတော့တောင်းဆိုထားတာမျိုးရှိပါလားရှင
်။ကျွန်တော်တို့ကတော့ခီးစဉ်ဆိုတော့အင်ရှင်နဲ့ဧည့်သည်ညှိတာပေါ့နော်။ညှိတော့တော်တော်ဆယ်ကျွန်တော်ညှိထားတာတော့ခုနကျွန်တော်ပြောတဲ့တွေ့ဆုံမှုစီစဉ်နေပဲရှိပါတယ်။နောက်ရခိုင်ဘက်တော်လို့ရှင်တော့ရခိုင်တိုင်းသားခေါင်းဆောင်တွေရဲ့နောက်ကအစ္စလမ်ဘာသာဝင်တွေရဲ့ဒီကရမီရဖာတွေဒါနဲ့တော့တွေ့ဖို့ကျွန်တော်စီစဉ်ပေးထားတာပေါ့
ဒေါန်ဆက်စုကြည်နဲ့တွေ့ဖို့အစီအစဉ်ကရောသူဒေါန်ဆက်စုကြည်နဲ့ OIC အဖွဲ့တွေနဲ့ဘယ်နေ့လောက်တွေ့မယ်ဆိုတော့ကိုဦးရထွတ်ထွတ်သိပါပြီလားရှင
်အဲ့တော့ဒေါန်ဆက်စုဘက်ကမိမသိနေတယ်သူတို့နဲ့ OIC နဲ့ညှိနေတော့ကျွန်တော်ကြံမြင့်တော့သိပါတယ
်ဟုတ်ကဲ့ဆိုရခိုင်ကိုရောဘယ်နေ့လောက်သွားမလဲရှင်ဘယ်အဖွဲ့အစည်းတွေနဲ့သွားမလဲဘယ်သူတွေနဲ့တွေ့ဖို့စီစဉ်ထားပါလဲ
အဲ့ဒါကျွန်တော်တို့စီစဉ်နေလို့မယ်ခင်ဗျာကျွန်တော်တို့လည်းပြောလို့မရသေးပါဘူ
းဟုတ်ကဲ့ဆိုတော့ဥယျထုတ်ဒီ OIC အဖွဲ့မြန်မာနိုင်ငံကိုလာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီ OIC အဖွဲ့ဒီခီးစဉ်ကိုကန့်ကွက်ကြတဲ့ဆန္ဒပြပွဲတွေဆန္ဒပြပွဲလုပ်ဖို့စီစဉ်တာတွေရှိနေပါတယ်ဒီအခြေအနေတွေနဲ့ပတ်သက်ပြီးတော့ဒီသဘောထားတွေနဲ့ပတ်သက်ပြီးတော့ဥယျထုတ်ရဲ့အမြင်ကိုသိချင်ပါတယ်ရှင
် OIC ရုံးလာဖွင့်တော့မယ်နောက်တော့ OIC ကရခိုင်ပြည်နယ်ကိုသွားပြီးတော့မှအစ္စလမ်ဘာသာဝင်တွေဘယ်အကူအညီပေးဖို့အစီအစဉ်တွေလုပ်မယ်ဆိုတော့ဒါရင်မရကြောင်ပြရတဲ့လူတွေရှိပါတယ်တကယ်တော့ကျွန်တော်တို့ဒီဟာကလေးလာရေးခီးစင်ပါပဲရုပ်ခွေကိစ္စတွေနဲ့ပတ်သက်လို့ကျွန်တော်ဘာမှဆွေးနွေးစရာအကြောင်းရှိပါဘူးနောက်ကျွန်တော်နိုင်ငံမြန်မာနိုင်ငံဆိုးရွားနေတဲ့အစားအနေနဲ့ပြတ်သားပြောပြီးသားပါရခိုင်ပြည်နယ်ပဋိပက္ခမှာဒုက္ခရောက်နေတဲ့လူတွေကိုကူညီခြင်းနဲ့ဆိုလို့ရှိရင်ကျွန်တော်နိုင်ငံတော်ဆိုးရွားတဲ့တစ်ဆင့်ပြည်နယ်ဆိုးရွားပြီးတော့မှပြည်နယ်ဆိုးရွားနေမှာနှစ်ဖက်လုံးကလူတွေကိုကူညီရမှာပါတစ်ဖက်တည်းကအဖွဲ့အစည်းတစ်ခုလည်းကိုရွေးချယ်ပြီးကူညီတော်တဲ့လက်မခံမှုတို့ကျွန်တော်တို့အစနေပြောထားပြီးသားဖြစ်ပါတယ
်ဟုတ်ကဲ့ဒါပေမဲ့ဒါဟာအခုရခိုင်ပြည်နယ်တို့မိထီလာတို့မှာဖြစ်သွားတာဟာဘာသာရေးအထီးကရုံးမဟုတ်ဘူးဒါပေမဲ့အခုလိုမျိုး OIC အဖွဲ့ကလာလိုက်တဲ့အတွက်ဒီဘာသာအချင်းချင်းပေါ့လေဘာသာတစ်ခုနဲ့တစ်ခုကြားမှာနားလည်မှုလွဲသွားနိုင်တယ်ဆိုရထောက်ပြချက်တွေလည်းရှိပါတယ်အဲ့ဒီအပေါ်မှာရောဥရထုတ်ဘယ်လိုမြင်ပါလဲရှင
်အော်အဲ့ဒါကမှားပါတယ်ပြကျွန်တော်တို့သူ့ကိုခေါ်တာကရည်ရွယ်ချက်ကတော့ဒါဘာသာရေးအထီးကရုံးမဟုတ်ဘူးဆိုတော့တို့ကိုယ်တိုင်အဲ့ဒီဒေသခံလူတွေနဲ့ဟလာမိထီလာတို့ကတော့ဒေသခံလူတွေနဲ့ပြေဆုံးလို့မှပို့ပြီးယုံကြည်သွားအောင်လို့ကျွန်တော်တက်တည်ပြဖို့အတွက်ဟောတာပါ။ဆိုတော့သူတို့ကိုကျွန်တော်တို့ကမြန်မာနိုင်ငံမှာအခုဖြစ်တဲ့ကိစ္စတွေဒီဟလာဒီတမန်ရာဇဝတ်မှုကိုအကြောင်းပြုလို့မှဟလာ defend တစ်ဖက်တန်စီရတွေပေါ်တော့ဖြစ်တာ။မြန်မာနိုင်ငံမှာဘယ်ဘာသာတစ်ခုလူမျိုးစုတစ်ခုကိုရည်ရွယ်ပြီးတော့မှဖိနှိပ်တဲ့မူဝါဒခွဲခြားအုပ်ချုပ်တဲ့မူဝါဒဖိနှိပ်ဆက်ဆံတဲ့မူဝါဒမရှိဘူးဆိုတာသူတို့ကိုယ်တိုင်ကိုယ်ကျလေ့လာနိုင်အောင်စီစဉ်ပေးတာပါ။ဆိုတော့ကသူတို့မှရှိနေတဲ့တန်စီရတွေရှင်းတော့အောင်လုပ်ပြီးခီးစဉ်ဖြစ်ပါလေ
။ဟုတ်ကဲ့ဥယျာထွတ်ကျေးဇူးများကြီးတင်ပါတယ်ရှင်။